တရုတ်မြန်မာအိန္ဒိယကုန်သွယ်လမ်းကြောင်းသဲလွန်နာမည်ပေးထားတဲ့ယူနန်ပြည်နယ်လင်ချန်းခရိုင်နဲ့မြန်မာအိန္ဒိယသမုဒ္ဒရာချိတ်ဆက်မဲ့လမ်းကြောင်းသဲအတွက်တရုတ်မြန်မာတာဝန်ရှိသူတွေမေလကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အခုနှစ်ထဲမှာဒီကုန်သွယ်လမ်းကြောင်းသစ်ကလည်းကုန်သစ်တာအလုံးကြီး1000တင်ပို့နိုင်ဖို့မျှော်လင့်ထားတယ်လို့တရုတ်ဆိုရအဘော်ယူနန်သတင်းစာကဖော်ပြခဲ့ပေမဲ့ကုန်သွယ်တွေအကြမ်းမှာတော့တန်တရာရှိနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းဆောင်ပါကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါဦးခင်ဗျာ။
ကုန်သွယ်ရေးလမ်းကြောင်းဆိုင်ရာကိစ္စတွေကိုအချိန်မြင့်တင်ဖို့မေလ28ရက်နေ့ကအဆုံးသတ်ခဲ့တဲ့၄ရက်ကြာနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာတရုတ်စီးပွားရေးကုန်စည်ပြပွဲမှာလင်းချန်းခရိုင်မြို့တော်ဝင်နဲ့မြန်မာအာဏာပိုင်တွေဆွေးနွေးခဲ့ကြတာပါတရုတ်ဘက်ကလင်းချန်းမြန်မာအိန္ဒိယကုန်သွယ်ရေးလမ်းကြောင်းကိုစိတ်ဝင်တစားရှိကြောင်းမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်က VOA ကိုပြောပြပါတယ
် Transit Trade ဘောမျိုးပေါ့နော်အဲ့လိုမျိုးဆိုရင်ဒါသူတို့ကတော့လှုပ်ချင်တာပေါ့ဒီလမ်းကြောင်းကြီးကိုပေါ့နော်အဲ့လိုလမ်းကြောင်းကြီးကိုသူတို့ကလှုပ်ချင်တယ်ရည်ရွယ်တယ်ဒါပေမဲ့အခုကတော့မဖြစ်သေးဘူးပေါ့နော် infrastructure တွေကအများကြီးလိုမှလေသူတို့ရဲ့စဉ်းစားတဲ့ concept ပေါ့နော်သူတို့ရဲ့ရည်ရွယ်ထားတဲ့ဒါမှမှန်းချက်ပေါ့အဲ့လိုမျိုးရှိတယ်အဲ့လိုမျိုးဒါကြောင့် transit trade ဆိုတာကြတော့ဟိုဥရောပတို့ကဆိုလဲဒီလိုပဲသွားနေကြသွားနေရောဒီနိုင်ငံနဲ့တနိုင်ငံဖြစ်ပြောမှသွားတာ
တရုတ်ကုန်သွယ်လမ်းကြောင်းဖြတ်တန်းသွားတဲ့မြန်မာနိုင်ငံအနေနဲ့ဖြတ်တန်းကတွေတခြားဝန်ဆောင်မှုတွေရောင်းချတာတွေကနေအကျိုးအမြတ်ရရှိနိုင်တယ်လို့သူကပြောပါတယ်။လင်းချန်းခရိုင်တာဝန်ရှိသူတွေကဒီလိုကုန်သွယ်အရှိန်မြင့်တင်ဖို့မြန်မာနဲ့ဆွေးနွေးနေပြီမဲ့လင်းချန်းနဲ့မြန်မာချင်းရွှေဟော်နယ်စပ်ဂိတ်မှာတော့ကုန်သွယ်မညီမမျှမှုတွေရှိနေပါတယ်။မြန်မာဘက်ကတရုတ်လိုအပ်တဲ့အခြေခံစားတောက်ကုန်ကလွဲလို့ဘာမှတင်ဖို့လို့မရပါဘူး။အရင်ကအပြန်အလှန်ပို့ကုန်သွင်းကုန်လုပ်လို့ရပြီမဲ့အခုတော့လင်းချန်းခရိုင်နဲ့ကုန်သွယ်မှုကတစ်ဖက်ဆောင်းနှင်းဖြစ်နေတယ်လို့လင်းချန်းမြန်မာကုန်သွယ်အသင်းတာဝန်ရှိသူက VOA ကိုပြောပြပါတယ်
။ကုန်သွယ်ရေးလမ်းကြောင်းကတော့ဒီကမှာကျွန်တော်တို့ဒီကမှာတော့ကျွန်တော်တို့ဘုမာပစ္စည်းတွေဘာမှမပေးဘူး။အဲတရုတ်ဖြစ်စီဆိုရင်ဘုမာပစ္စည်းကိုကြိုက်ကြလို့ဝင်ပွင့်လာတယ်။အခုတော့တချို့ဆိုရှိကျွန်တော်ဘုမာပစ္စည်းမှာရောင်းနေတဲ့စီးပေါ်ပြီနော်။အစားကြီးပေါ်မှာကျွန်တော်မိစ္ဆာကိုပြောပြမယ်။စားကြီးကတနင်္ဂနွေလာမကိုမတူတိုင်းနဲ့တနင်္ဂနွေလာမနဲ့မတူသူတို့နိုင်ငံကတော့မတူပါဘူး။ဒီတချို့ပစ္စည်းတွေဆိုရင်ကလေးစားတဲ့ပစ္စည်းတွေပါတယ်ဆိုရင်ညာတိလာသူတို့နိုင်ငံကတော့ပြီးမစားအောင်ကြောင်းအထုမှန်တဲ့အကုန်ပြနေအဲ့လိုပဲပြောရမှာပဲ။မာလဲတော့ဘာလဲလေလက်ရိတ်ပေါ်နေပြီးရင်ဖွင့်နေတာပဲ။အခုလောလောဆယ်ကျွန်တော်တို့ဒီကမှာဖြစ်နေတဲ့ပြဿနာကအဲ့ဒီတချို့တော့ပြီးမလဲဘူး။အဲ့ဒါကတော့သူတို့ဒီတစ်ဖက်ရဲ့နိုင်ငံရဲ့သူတို့ကချမ်းသာတဲ့နိုင်ငံဆိုတော့သူတို့အတားပြီးမှုပေါ့နော်။
တရုတ်အစိုးရဟာရှမ်းပြည်နယ်မူဆယ်မြို့ကနေရခိုင်ပြည်နယ်ကြောက်ဖြူစိတ်ကမ်းကိုဖြတ်ပြီးအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်ရဖို့ရည်ရွယ်ထားပါတယ်။အဲ့ဒီစီးပွားရေးစင်ကြံစီမံကိန်းနဲ့ထပ်ပြီးချိတ်ဆက်နိုင်ဖို့တရုတ်ယူနန်ပြည်နယ်လင်းချန်းခရိုင်ဘက်ကကြိုးစားလာတာဖြစ်ပါတယ်။အဲ့ဒီလမ်းမိုင်းကိုကုန်သွယ်ရေးလမ်းကြောင်းတစ်လို့နာမည်ပေးထားပြီးမြန်မာချင်းရွှေဟော်နယ်စပ်ကိန်းနဲ့ချိတ်ဆက်ဖို့2020ခုနှစ်လောက်ကတည်းကယထာလမ်းတည်ဆောက်နေတာပါ။ချင်းရွှေဟော်နယ်စပ်ကနေလာရှုပ်ကိုဖြတ်ပြီးမူဆယ်ကြောက်ဖြူလမ်းပိုင်းနဲ့ပြန်ပြီးချိတ်ဆက်ဖို့ရည်ရွယ်ထားပါတယ်။တရုတ်နိုင်ငံရေးဝန်ကြီးမစ္စတာချင်ကန်းနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မေလ2ရက်နေ့ကနေပြည်တော်မှာတွေ့ဆုံကြပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပြီးပေးသွားမယ်လို့မစ္စတာချင်ကန်းကပြောခဲ့ပါတယ်။အဓိကကြတဲ့ပူးပေါင်းဆောင်ရွက်မှုတွေတဲကတရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်းစိုက်ပျိုးရေးပညာရေးနဲ့ကျန်းမာရေးစတာတွေကိုလည်းတရုတ်ကအကူအညီပေးသွားမယ်လို့မစ္စတာချန်ကန်းကပြောဆိုခဲ့ကြောင်းတရုတ်သတင်းတွေကဖော်ပြနေပါတယ်။ဒါဟာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံရဲ့အစစ်အမြင်ဆုံးအရာရှိတဦးပထမဦးဆုံးအချိန်ရောက်ရှိလာခဲ့တာပါ။အမေရိကန်ငြိမ်းချမ်းရေးသုတေသနတစ်ခုဖြစ်တဲ့ USIB ရဲ့မေလ18ရက်ထုတ်ပြန်ချက်မှာတော့တရုတ်အစိုးရဟာမြန်မာပြည်တွင်းစစ်ကိုထပ်ပြီးခေါင်းဆောင်တော့မှာမဟုတ်ဘူးလို့သုံးသပ်ထားပါတယ်။အဓိကကတော့တော်လိုင်းရင်အင်အားစုတွေကိုအကူအညီပေးနေတဲ့တရုတ်နယ်စပ်ကအင်အားကြီးလက်နက်ကိုင်9ဖွဲ့ FPNCC ကိုဖိအားပေးတာဆွေးနွေးတာတွေရှိလာတာပါ။တရုတ်ရဲ့ဖိအားတွေက FPNCC ရဲ့အကူအညီတွေကိုကန့်သတ်ဖို့တရုတ်အတွက်အကျိုးအမြတ်ရှိတဲ့နေရာတွေမှာတည်ငြိမ်သွားအောင်မြန်မာစစ်တပ်နဲ့ဆက်ဆံညှိနှိုင်းရေးစီတွန်းပို့ဖို့အဲ့ဒါတွေကိုရည်ရွယ်ထားကြောင်း USIB ကသုံးသပ်ထားပါတယ်ခင်ဗျာ။